ဗီဇာပြောင်းအိုမီကရွန်ကိုဗစ်ပိုးသည့်ကူးစက်သူတွေအိန္ဒိယနိုင်ငံမှာပါတွေ့ရှိလာရပြီးမို့သူနဲ့နေဆက်ချင်းထိစပ်နေတဲ့သကိုင်းတိုင်းကလေးမျိုးကနေပြန်တန်းပြေးဆွဲတဲ့ပြည်ရင်းလေကြောင်ခီးစဉ်အားလုံးကိုရက်အကန့်အသတ်မရှိပြေးဆွဲခွင့်ပိတ်ပင်လိုက်ပါတယ်ကိုဗစ်တတိယလှိုင်းတုန်းကကူးစက်သူတွေနဲ့သေဆုံးသူအများအပြားရှိခဲ့တဲ့ကလေးမျိုးရဲ့အခုလက်ရှိကိုဗစ်ဖြစ်ပွားမှုအခြေအနေကရောဘယ်လိုရှိပါသလဲဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ
ကိုဗစ်မျိုးရိုးဗီဇပြောင်းအိုမီကရွန်တွေ့ရှိတဲ့နိုင်ငံတွေထဲမှာအိန္ဒိယနိုင်ငံနဲ့ပတ်ဝန်းကျင်လို့မြန်မာအိန္ဒိယနယ်စပ်ဒေသကခရီးသွားတွေလိုက်ပါစီးနေတတ်တဲ့ကလေးမျိုးကပြည်တွင်းလေကြောင်းလိုင်းခီးစဉ်တွေကိုယာယီရက်ဆိုင်တယ်လို့ဒီဇင်ဘာလ5ရက်ရက်စွဲနဲ့လေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ကလေးမျိုးလေချောင်းခီးစဉ်တွေကတဆင့်ယောဂပိုးဝင်ရောက်မှာကိုထိန်းချုပ်နိုင်မှုအတွက်ကျန်းမာရေးဝန်ကြီးဌာနကညှိနှိုင်းလာလို့ဖြစ်တယ်လို့ထုတ်ပြန်ချက်မှာရေးထားပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေကြောင့်ကလေးမျိုးကကုန်းလန်းသွားလာရေးလမ်းကြောင်းတွေကခက်ခဲနေချိန်မှာလေချောင်းလိုင်းကိုသာအဓိကအားထားနေရတာမို့အခုလိုညှဉ်းချချက်ထုတ်လိုက်တာဟာမဖြစ်မနေကိစ္စမျိုးတွေအတွက်သွားလာဖို့လူသူတွေအတွက်ခက်ခဲသွားနိုင်တယ်လို့ကလေးမျိုးကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတို့ကပြောပါတယ်။
နိုင်ငံရေးအခြေအနေရဲ့မငြိမ်သက်တာတွေကြောင့်မလို့မတော်တဲ့ခီးတွေပဲရှိရလေချောင်းပိတ်လိုက်တာကတော့ကလေးမျိုးမှာအဆက်အသွယ်အကောင်းဆုံးတစ်ခုဆိုလို့လေချောင်းပဲရှိပါလေ။ကားလမ်းတွေလည်းဟိုပဲအဖက်ဖက်ရကအကုန်လုံးကဖြတ်ဖြတ်သွားပြီလေ။သွားတာလာတာလား။အဲ့ဒါပိတ်လိုက်တယ်ဆိုနည်းနည်းတော့ခီးသွားလာပြီဖြတ်ဖြတ်တော့ဖြစ်သွားတယ်ကတော့။ဒီလိုမီကရွန်ကဒရူးလေးကျူကလည်းအလေးထားတယ်။နောက်ပြီးတော့ဒါချစ်ချစ်ပြင်းပြင်းဖြစ်လာဖြစ်လာလေပေါ့နော်။ကျွန်တော်တို့ဒေတာကိုလည်းဒီပိုးကရောက်လာအောင်တဲ့သဘောပဲ။ရောက်လာလို့ရှိရင်လည်းကျွန်တော်တို့အနေနဲ့အဲ့လိုတူတင်ကာကွယ်ရေးပေါ့နော်။ထိတ်ထုတ်တာတော့မထိတ်ထုတ်နိုင်ဘူးဒီတိုင်းပဲပြန်အောင်ပါပဲပြန်လို့ရှိရင်ဘလို့တုံ့ပြန်နိုင်မယ်ဆိုတာနဲ့ပဲသွားရမယ်ဒီမှာပါကုတ္တရီနဲ့ပဲသွားရမှာပေါ့ဗျာကျွန်တော်သွားရမှာတော့တာခွေကြီးနဲ့တော့မသွားနိုင်ဘူးလို့ထင်တာပါ
မြန်မာနိုင်ငံမှာကြဲကြဲပြန့်ပြန့်ကူးစက်ဖြစ်ပွားခဲ့တဲ့ကိုဗစ်တတိယလှိုင်းတုန်းကကလေးမျိုးမှာယောဂပိုးကူးစက်ခံရသူနဲ့သေဆုံးသူအများအပြားရှိခဲ့ပါတယ်ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူဦးရေကတရားဝင်ထုတ်ပြန်ရတဲ့ကိန်းဂဏန်းတွေမှာယာဂဏန်းလောက်သာရှိခဲ့ပေမဲ့လက်တွေ့အမြင်ပြင်မှာဆောင်ရွက်ခဲ့သူတွေရဲ့ကိန်းဂဏန်းအရဆိုရင်တော့1300ဝန်းကျင်အထိရှိပါတယ်။အခုကိုဗစ်မျိုးသစ်အိုမီကရွန်ရှိနေပြီဆိုတော့ပြည်သူတွေသိထားပေမဲ့ကြိုတင်ကာကွယ်ရေးပိုင်းအလေးထားလိုက်နာတာမျိုးတိတ်မတွေ့ရဘူးလို့ကလေးမျိုးကိုဗစ်တိုက်ဖျက်ရေးမှာပတ်ဝန်းကျင်သူကပြောပါတယ်
။ကလေးမျိုးမှာတော့ကိုဗစ်နဲ့ပတ်သက်ပြီးတော့အခြေအနေကတော်တော်ညှိပါပါတယ်။ကာဝယ်ထိကျမှုပိုင်းကတော့မတ်တက်တဲ့လုံက1500ခန်းလုံးနဲ့ဆက်ခန်းလုံးတော့ရှိသေးတာ။ပြီးတော့ခုမျိုးခွဲပေါ်တယ်ပါညာတော့ကြားတယ်ပေါ့နော်။ဒါတူတူလေးတော်တော်များများသိကြတယ်ဒါပေမဲ့သူတို့သိကြောက်တဲ့ပုံလည်းမပေါ်တော့ဘူး။အဲ့လိုကြိုတင်ပြဆင်မှုပါညာလည်းမတွေ့ရဘူး
။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းဆက်နေတဲ့အိန္ဒိယနဲ့ထိုင်းနိုင်ငံတို့မှာအိုမီကရွန်ကိုဗစ်မျိုးသစ်ကူးစက်သူတွေရှိနေပြီလို့သက်ဆိုင်ရာကျန်းမာရေးဌာနတွေကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာတော့ဗီဇာပြောင်းပိုးသစ်ကူးသူရှိတယ်ဆိုတဲ့သတင်းမကြားရသေးပါဘူးပိုးသစ်ကိုကာကွယ်နိုင်မှုလူချင်းခက်ခွက်ခွာနေဖို့နှာခေါင်းစီးတက်ဖို့စတဲ့သတိပေးမှုတွေကိုတော့ကျန်းမာရေးဌာနကထုတ်ပြန်နေပါတယ်ကိုဗစ်ကရောဂါကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုလည်းတနိုင်ငံလုံးအတိုင်းအတာနဲ့လုပ်နေပါတယ်ကျန်းမာရေးဌာနရဲ့ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်အရတချို့နေရာတွေမှာလွယ်လွယ်ကူကူဆေးထိုးနိုင်ကြသူတွေရှိတယ်လို့တချို့နေရာတွေမှာတော့ဆေးထိုးဖို့စောင့်ဆိုင်းနေကြရသူတွေလည်းရှိနေပါတယ်ကလေးမျိုးကလူတချို့ကတော့အိန္ဒိယကနေကာကွယ်ဆေးလှမ်းပါပြီးကို့အစီအစဉ်နဲ့ကိုထုံးနေတာတွေလည်းရှိတယ်လို့ကလေးမျိုးဒေသခံသူကပြောပါတယ
်ကာကွယ်ဆေးထိုးတာတွေကလည်းတချို့ကျန်းမာရေးဆွေးနွေးတဲ့လူကတော့ကွမ်နကိုဒီအိန္ဒိယဘက်ကနေလာတဲ့တချို့ဆေးတွေပေါ့နော်တစ်ခါထိုးရင်5000နဲ့ထိုးကြရတယ်လည်းရှိတယ်တခြားလူတွေကတော့သူတို့ထိုးပေးတဲ့ဆေးကိုသွားထိုးတာလည်းရှိတယ်ဘာသူတို့ကဘာယူလဲဆိုတော့အိန္ဒိယမိတူတို့နော်နောက်မတ်မုန်တဲ့မိတူတို့ပေးရတယ်ပေါ့အချက်လက်တွေချေရတယ်အဲ့တော့ဒီအင်းသူတို့နဲ့မပူးပေါင်းကျင်တဲ့လူကတော့သူတို့ထိုးပြည့်ဆေးသွားမထိုးရွာပိုက်နေပုံများတယ်ဆေးလာထိုးတာလေတော်တော်များများကားတွေအပြည့်အပြည့်နေတယ်ဒီရက်ကတော့အေးမြက်ကတော့မိုးရနေတယ်သူတို့အရင်ရက်တည်းတော့တောက်လျှောက်တွေ့တယ်ကားစီးလိုက်စီးလိုက်သွားထိုးကြတာဒီကလေးမျိုးတောင်ပိုင်းဘက်ကလာရပုံများတာပေါ့အ
ိုမီကရွန်ကိုဗစ်ပိုးတဲ့နိုင်ငံနဲ့ဝင်ရောက်မလာနိုင်အောင်နိုင်ငံတကာဝင်ပေါက်တွေနဲ့နယ်စပ်ဒေသတွေမှာလူဝင်လူထွက်စစ်ဆေးတာတက်ခွဲစစ်ဆေးတာတွေကိုဆောင်ရွက်သွားမယ်လို့ကျန်းမာရေးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA နဲ့အင်တာဗျူးမှာဖြေထားပါဗျ။အခုအိန္ဒိယနယ်စပ်ဒေသကလေးမျိုးကပြည်တွင်းလေကြောင်းလိုင်းခီးစဉ်တွေကိုယာယီပိတ်လိုက်တာဟာကိုဗစ်ပိုးနဲ့ပတ်သက်လို့ပြည်တွင်းမှာပထမဆုံးဆောင်ရွက်တာလို့ပြောလို့ရပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပိုပြီးတင်းတင်းကြပ်ကြပ်လုပ်တဲ့နယ်လို့ဝေဖန်ထောက်ပြတာတွေလည်းရှိနေပါဗျ။ဗီဇာပြောင်းအိုမီကရွန်ကိုဗစ်ပိုးတဲ့နယ်ပတ်သက်လို့သိပ္ပံပညာရှင်တွေကအတိအကျသိနိုင်အောင်စ조사နေချိန်မှာကိုဗစ်ကာကွယ်ဆေးထိုးကြဖို့နဲ့အားဖြည့်ကိုဗစ်ကာကွယ်ဆေးထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါဗျ။မြန်မာနိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးအကြိမ်ပြည့်ထိုးနှံပြီးသူက ဆက်သက်တန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။